ရင်ပြည်နယ်ဖအံမြို့တောင်ကလေးကျင်းထောင်မှာဧပြီ29ရက်မုတ်ထုနေ့ညနေပိုင်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ထက်စီနဲ့လောက်ခံရတာကိုမကျေနပ်ရကဆန္ဒပြပြီးထောင်စုပူမှုဖြစ်ခဲ့တာပါ။ဒီနေ့မနေ့ပိုင်းမှာတော့ထောင်တွေပြန်လည်ငြိမ်သက်သွားတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးပုံမှန်အနေနဲ့ဖန်ဆီးခံထားရတဲ့အစင်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဖအံမြို့ကတောင်ကလေးအစင်းတော်မှာဗိုလ်တပူးနဲ့ညနေကဆန္ဒပြစုပမှုဖြစ်ခဲ့တာပါ။နိုင်ငံရေးအစင်းသားတွေကိုတခြားရာစုရဲ့အစင်းသားတွေကရဲငယ်ရာကနေစုပဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအစင်းသားဟောင်းတို့က VOA ကိုပြောပါတယ်
။တခြားလိုက်တော့အစင်းသားတွေကူးတယ်ကူးတဲ့ဟာကိုကျွန်တော်တို့တခြားအမှုနဲ့ဒီကြံရတဲ့အကျဉ်းသားတွေကနေပြီးတော့ရိုက်တယ်လို့တည်ရပါရိုက်တယ်ပေါ့လေရိုက်တာဆိုကန်တယ်ပေါ့အဲ့လိုမျိုးတော့တည်ရကန်တာကိုမကြည့်နဲ့လို့ပေါ့နော်ဆန္ဒပြကြရတာပေါ့
အကျဉ်းသားချင်းချင်းနိုင်ထက်စီနေလို့မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးနိုင်ငံရေးတည်တခြင်းတွေနဲ့တန်တိုင်အော်ဟစ်ဆန္ဒပြခဲ့တာပါရာဇဝတ်မှုမူရည်စေဝါမှုတခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြခဏဆိုသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့တောင်ကလေးအကျဉ်းထောင်ကနေမကြခင်ကမှပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေတဲ့ထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အပြင်ဦးစီးတာဝန်ရှိသူတွေရောက်လာပြီးအခြေအနေထိန်းခဲ့ပါတယ
်ဒီတိုင်းပဲပြီးသွားတယ်ပြောတယ်ဟိုပါလေဒီကနေ့ဆရာဟိုအဲ့သူဟိုအထက်ရတော့ခါတိုင်းကဒီလိုပေါ့ကွာကိုယ်ဖြီးတော့လဲဟိုအတချင်းလေး4 5အဲ့တော့ပြင်ရတော့သူစောင့်နေပြီးတော့ဒီလာပြီးတော့ရှိတဲ့သူတွေကြောက်လာပဲခိနိုင်ရပြီးသွားတယ်ကျော
်ဒါပြင်ကဘလို့ညီလာဖြည့်ရှင်ရတဲ့လဲဆိုရဲအသေးစိတ်ကိုတော့အခုချိန်ကြီးတည်တည်ကြာမတိရသေးပါဘူးမြန်မာနိုင်ငံအကျဉ်းဦးစီးဌာနကတာဝန်ရှိသူတူကတော့ဖမ်းမြို့တောင်ကလေးအကျဉ်းထောင်မှာထောင်စုပူမှုဖြစ်ခဲ့တာမရှိဘူးလို့ညင်ပါတယ်
မရှိပါဘူးခင်ဗျာဆန္ဒပြတာမရှိတော့သူတတ်မှတ်တဲ့လုံလုံရေးအုပ်ချုပ်ရေးအချိန်တိုင်းနဲ့ကိစ္စဆောင်ရွက်တာပဲရှိပါတယ်ခင်ဗျာနော်ဟိုဆန္ဒပြတာလို့စူပူတာလို့ဟိုဒီဌာနကိုတာဝန်ရှိတွေကဝင်ပြီးတော့ဖြည့်ရှင်းပြရတာမရှိပါဘူးခင်ဗျာနော
်ဆန္ဒတိုင်းပြီးနောက်ပိုင်းစန့်ကျင်သူဆန္ဒပြသူထောင်ထဲချီမြန်မာနိုင်ငံတော်ကအကျဉ်းထောင်တွေမှာဖမ်းဆီးချုံနောက်ခံထားရပါတယ်ရန်ကုန်အင်းစိန်ထောင်မန္တလေးအိုးဘိုထောင်အပါအဝင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ်ဖိနှိပ်မှုကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကပဲမုံရွာအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေဆန္ဒပြတာကိုပြစ်ခတ်လို့စစ်တပ်ကပြစ်ခတ်ထုတ်ခွဲမှုအတွင်တဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။အကျဉ်းထောင်တွေကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာ၊စေကူတာတွေမပေးဘဲတိုက်ပိတ်တာတွေလည်းလုပ်တယ်လို့ရှေ့ညီအရပ်ခအဖွဲ့အစည်းတွေက VOA ကိုပြောပါရရှင်။